သာမလို့တက်ကြီး2561ခုနှစ်ခောဇာတက်ကြီး1389ခုနှစ်ဖြာတုလာပြည့်ကျော်ခုနှစ်ရက်ခေတက်ကြီး2028ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ရောင်နှန်းဒေသကြီးမြောက်ကလပါမြို့နယ်စနေဆွေရက်ွက်စပူအေးချောင်းတိုင်တိလဝိတော်ဒနီတိလဝိတော်ဒနီတိန်တော်ကြီးအတွင်းရှိစုအေးဆန္ဒတော်ပြည့်စည်ပြီးတော့မြတ်ဤ72ကြိမ်မြောက်ဗုဒ္ဓပုဇဉ်ပွဲတော်နဲ့23ကြိမ်မြောက်ဝိနည်းစာပြန်ပွဲအောင်ပွဲအထိုင်မှထေရဝါဒဓမ္မပုစာအထူးတရားပွဲမှာဟောကြားအပ်သောဩဝါဒပါတိမောတရားတော်လေဩဝါဒပါတိမောဗာတရားတဲ့တို့ဩဝါဒစရာတော့ဈာပူဇာတယ်ဗာတိမောတချို့တလေပဲဈာပူဇာဗာတိမောစရာကယဟန်တော်တည်းရဲ့ဥပဒေစာအုပ်လေယဟန်တော်ကကျင့်ကြံနေထိုင်ရမယ်ဝိနည်းပေါ့အဝိနည်းအခြေကြီးကိုပြန်ပြီးတော့ခြုံထားတဲ့အချင်းခြုံထားတဲ့ဝိနည်းချင်းစဉ်ကိုဗာတိမောက်လို့ခေါ်တယ်ဒါတော့အကျဉ်လွယ်လွယ်နဲ့တူတူချင်းချင်းလူတွေနားလဲအောင်ပြောပြတယ်ပေါ့ဗာတိမောက်လူအများအခုလူများသိထားတာကဝိနည်းဆိုရင်ဝိနည်းဆိုရင်ဘယ်လိုဒိက္ခဗုဒ္ဓရှိတယ်ဒိက္ခဗုဒ္ဓလောင်ရှိတယ်အဲ့ဒီဒိက္ခဗုဒ္ဓတစ်ခုစီတစ်ခုစီရဲ့တစ်ခုစီတစ်ခုစီရဲ့ပေးတဲ့ပြစ်ဒဏ်ကဘယ်လိုရှိလဲအာပတ်ခေါ်တာအဲ့ပြစ်ဒဏ်ကဘယ်လိုရှိလဲဒါကတော့လူအများစုနားလည်တာကမိသားစုတစ်ခုပဲဖြစ်ဖြစ်အသင်းအသင်းပဲဖြစ်ဖြစ်လုံးယုံတစ်ခုပဲဖြစ်ကုမ္ပဏီတစ်ခုပဲဖြစ်ဖြစ်အစိုးရဌာနတစ်ခုပဲဖြစ်ဖြစ်ဘိုင်းကြီးတစ်ပြည်ပဲဖြစ်ဖြစ်လူတွေအတူနေလို့ရအောင်လူတွေမှာလိုက်နာရတဲ့စီမင်းစည်းကမ်းတွေရှိတယ်ရက်ွက်တဲမှာအတူနေနိုင်အောင်ဆိုရင်ဒါအချိုးရမှုတွေရှိတယ်လူကြီးတွေရှိတယ်ရရလူကြီးတွေရှိတယ်အဲ့ဒီကနေပြီးတော့ဦးဆောင်ပြီးဒီရောက်ခဲ့ဓမ္မနေတယ်လူဘယ်လိုအောင်တော့ဖြင့်အတူတူလုံးကြမယ်ဘယ်လိုအပြုမှုမျိုးမျိုးကိုကျွန်တော်ဖြင့်ရှောင်ကျင်ကြမယ်အဲ့ဒီလိုစီမင်းစည်းကမ်းတွေခြံမှထားပြီးတော့လူတွေလည်းပဲလိုက်နာတယ်ဆိုရင်တရားနဲ့တရားစကားများဖို့မရှိစကားများဖို့မရှိတဲ့ခါကျတော့နေရတာအတူတူနေရတာအေးတူတူမြဟာမနီအရာရှိအဲ့တော့ဝိနည်းဝိနည်းဆိုပြီးတခါတည်ကြတာမြတ်စွာဘုရားကရည်ရွယ်တဲ့ရည်ရွယ်ချက်တွေထဲမှာဒီချက်တစ်ချက်ပါတယ်ပါဠိလိုတော့မပြောတော့ပါဘူးရည်ရွယ်ချက်ဝိနည်းတဲ့ခါပေါ်ရဲ့ရည်ရွယ်ချက်ဆက်ချက်ထက်မှာရည်ရွယ်ချက်ဆက်ချက်ကိုအချင်းချင်းပြီးတော့အသုံးသတ်မယ်ဆိုရင်ပရမသောအချက်နဲ့ချက်ကအတူတူနေနိုင်ဖို့ဒီလိုနေနိုင်ဖို့မိသားစုတည်းဆိုရင်ပိုက်ဆံဘယ်လိုသုံးရမလဲအစားထောက်သာဝနေရတဲ့ဘယ်လိုလုပ်ကြမလဲအဲ့ဒါမျိုးတွေနားလည်မှုရှိတာဦးဆောင်တဲ့ပုဂ္ဂိုလ်ဖခင်ပဲဖြစ်ဖြစ်မိခင်ပဲဖြစ်ဒါမှမဟုတ်နှစ်ဦးစလုံးပဲဖြစ်ဖြစ်အဲ့ဒီလိုရှေ့နေပြီးတော့မိသားစုအတွက်လုပ်ပုံလုပ်နည်းနေထိုင်ဖို့နေထိုင်နည်းတွေရှေ့နေပြီးဦးဆောင်တာဒါတရားလည်းပဲသဘောတရားရယ်ဆိုဝိနည်းပါနိုင်ငံတော်အနေနဲ့ပြောရင်အဲ့ဒါကျတော့ဥပဒေလို့ခေါ်တာပေါ့။ဒ ာကြောင့်ဝိနည်းစာပြန်ပွဲလုပ်တယ်ဆိုတာဒါဘုရားသာနာတော်မြတ်ကြီးအဓိကဒီအချိန်ပြည့်တာဝန်ထမ်းဆောင်ရဲ့သံဃာတော်တွေစီစီလုံးလုံးနဲ့စိတ်ချမ်းသာတာသာဖေပရိယတေတင်ကြနိုင်ပြီကျင့်ကြံနိုင်ပြီမြတ်စွာဘုရားရဲ့အဆုံးမတော်နောင်နှစ်ပေါင်းထောင်ပေါင်းများစွာဆက်လက်ပြီးမြို့ဆက်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုထမ်းဆောင်နိုင်အောင်ဒီတန်ပြန်ပွားဖို့အတွက်လုပ်နိုင်အောင်ဆိုပြီးတော့ဒီဝိနည်းတရားရှိရပေါ်လုံးကန္တရမသူဟာဥပဒေလေးရှိဘယ်လိုဥပဒေဆိုရင်ဘယ်လိုဖောင်းမိတယ်ဘယ်လိုကျူးမူမိတယ်ဆိုရင်ဒါเนาะအနိတိမယ်ဘယ်လိုအမျိုးဆိုရင်တော့အဝါတိမယ်ဘယ်လိုအမျိုးဆိုရင်တော့ warning ပေးမယ်ဒါမျိုးရှိကျောင်းမှလည်းဒီတိုင်းမူလတိုင်းကျောင်းစာပြီးတော့အလဲတိုင်းကျောင်းအထက်တိုင်းကျောင်းဒီသဘောတရားလေးရှိလွတ်လပ်တယ်ဆိုတဲ့နိုင်ငံဘုံကအင်္ဂလန်နိုင်ငံမှာ20နှစ်ရှိလွတ်လပ်တယ်ဆိုတဲ့နိုင်ငံသူတို့ဥပဒေအများကြီးပဲသူတို့ရဲ့လွတ်တော်ကအထက်လွတ်တော်မှလွတ်တော်အများကြီးဥပဒေတွေပဲရေးနေဥပဒေတွေရေးနေစီးပွားရေးလုပ်တယ်ဆိုရင်စီးပွားရေးလုပ်တဲ့လူတွေချင်းချင်းတူညီတဲ့အခွင့်အရေးရအောင်ဘယ်လိုလုပ်ရမလဲနောက်ပြီးတော့ဝိသမလောဘတွေကာကွယ်နိုင်အောင်ဘယ်လိုလုပ်ရမလဲစီးပွားရေးစူးစမ်းတဲ့လူကိုအားပေးနိုင်အောင်စီးပွားရေးလုပ်ချင်အောင်ဘယ်လိုလုပ်ရမလဲစစ်ကံရေးကြရေးကြပြပြရေးကြပြကြတဲ့အထဲမှာရေးထားတဲ့ဥပဒေရေးထားတဲ့ဥပဒေကသူတို့စီးပွားရေးလုပ်ဖို့အတွက်နိုင်ငံစီးပွားရေးအတွက်အဆင်မပြေဘူးဆိုရင်သူတို့ကပြန်ဆွေးနွေးပြီးပြင်နာတယ်ရှိတယ်။မြတ်စွာဘုရား25နှစ်အတွင်းမှာ45နှစ်ရှိတဲ့အထက်မှာပထမဆုံးနှစ်20ကိုတခက်ဒုတိယ25နှစ်ကိုတခက်အဲ့ဒီလိုခက်နှစ်ခက်ခွဲနိုင်တယ်။ဒါဝိနည်းရှုထောင့်တယ်we need to put budi ပြန်ထမ်းနေရှူတော့နေတယ်အဲ့လိုခက်နှစ်ခက်ခွဲတယ်အဲ့လိုခက်နှစ်ခက်ခွဲတဲ့အထက်မှာဒီနောက်ဆုံး25နှစ်အတွင်းမှာရောက်တော့ဗျာဥပဒေတစ်ခုအကျင့်ခုနှစ်ကျင့်ပြည့်ပြည့်ကြောင်းလဲတချို့တဲ့ကပေါ်ကြတော့တစ်ကျင့်တစ်စက်တဲ့ကပေါ်ကြတော့နှစ်ကျင့်သုံးကျင့်အဲ့ဒီလိုထားပြီးတော့ဖြီးတာတွေရှိတယ်ကြောင်းလဲတာရှိတယ်သူရဲ့ technical term သူအသုံးပြတဲ့စကားလုံးကတော့မူလပညာဆိုင်တာပရမဆုံးချမှတ်ထားတဲ့ဥပဒေပြီးရင်နောက်ထပ်ပြီးတော့အဲ့ဒီမူလပညာနဲ့မလုံလောက်တဲ့အတွက်ကြောင့်မို့လို့အခြေအနေရပြန်ပြီးထပ်ဖြစ်ရတဲ့ဟာမျိုးတွေထပ်လျှော့ရတဲ့ဟာမျိုးတွေအဲ့ဒါမျိုးကြတော့အနုပညာလို့ခေါ်တယ်ဒါတော့ထားပါတော့ဆိုလိုတာကမြတ်စွာဘုရားကအခြေအနေကိုကြည့်ပြီးတော့ခေတ်ချင်းကိုကြည့်ပြီးတော့မြတ်စွာဘုရားမရှိတဲ့နောက်ပိုင်းမှာတန်ဃာတော်တွေကဒီမြတ်စွာဘုရားချမှတ်ထားတယ်25နှစ်အတွင်းမှာချမှတ်ထားတယ်အဲ့ဒီဝိညာဉ်ပညာတော်တွေမြတ်စွာဘုရားရဲ့ကိုးစားကိုးစလေအနေနဲ့ကိုးစားတော်အနေနဲ့လေးစားပြီးတော့လိုက်နာအတန်းနိုင်ဆုံးလေးလိုက်နာတယ်။အတန်းနိုင်ဆုံးလိုက်နာတယ်။2017ခုနှစ်လောက်ကအိန္ဒိယနိုင်ငံပါဠိတိမျိုးဒီမိဂောင်နာမရှိတဲ့တိဘက်ဆရာတော်တွေရဲ့တက္ကသိုလ်မှာတက္ကပါလုံးမှာရှိတဲ့ထေရဝါဒမဟာယာန ဝဇိရယနာဘုရားဘာသာခန်းကြီးသုံးခန်းကြီးအဲခန်းကြီးသုံးခန်းဝိနည်းအာဆွေးနွေးပွဲလုပ်တယ်ဝိနည်းကွန်ဖရင့်စ်အဲ့မှာပုံမှန်ဒီဗာတိမောအကြောင်းပြောပြတယ်ထေရဝါဒဗာတိမောအကြောင်းဒီပြည့်မြန်မာနိုင်ငံကအာဒီဗာတိမောကိုဘယ်လိုနားလဲလဲဘယ်လိုကျင့်သုံးလဲနောက်ခန်းကြီးကဘယ်လိုနားကျင့်လဲအဲ့ဒါလေးကိုနိုင်ရှင်းပြောဟုတ်တက်ပြလာတယ်ဒီနေ့ညာအဲ့ဒါမပြောပါပြောရင်အကောင်လုံးအင်းငိုက်ကုန်ပြောရင်အကောင်လုံးအင်းငိုက်ဒီနေ့ညာပြောမဩတာပါဒီမောက်ဆိုတာကညာဆောင်ပြန်ဒီလိုဥပဒေအချက်လက်တွေ1နဲ့3တိခပုတ်ဆိုတာကဥပဒေအချက်ကိုပြောတော့ဟုတ်မာရီပါအဲ့ဒါမျိုးလုံးนี้หลุดท้องนี่อะไรเนี่ยอุบเรสงานเนี่ยเปียร์โอ้ไอ้นี่ปုံสารမျိုးเนี่ยขอท่าท่านปัญญาท่านไม่หุบไปเนี่ยเนี่ยสอนเปียร์ตุ๊ดๆเลยเนี่ยลุยิ้นดูจริงทีแท้มาพ่อหมอให้ชื่อมาสาวเลยชื่อชื่อจองมาชื่อชื่อจองเนี่ยถ้าตะชู่อาจารย์ดิสาจองตะจองเนี่ยအပြည့်ဆိုအပြည့်ရေးမယ်ဆိုရင်စာကြောင်းတစ်ခါအပြည့်ရေးမယ်ဆိုရင်ဒီတော့မရှိဘူးပါဠိဒီဘေးကြီးတွေမှာတွေ့ရတဲ့အတိုင်စာကြောင်းဟုတ်ပတိအပြည့်မရေးဘဲနဲ့တဝက်ပဲရေးတယ်ဟာတဝက်ပဲရေးတယ်အဲ့တော့ပါဠိပါဠိကပြံခေါ်မှာပေါ့ပါဠိကပြံအဲ့လိုကပြံပုံစံမျိုးနဲ့ရေးတာမဟုတ်ရင်တော့ဒါ6ချောင်းပဲရှိတယ်အဲ့ဒီ6ချောင်းရဲ့အနစ်သာရကိုဒီနေ့ညလူရင်းတူရှင်နဲ့ရှင်းပြမယ်ဒီမြတ်စွာဘုရားကပါဠိတော်အနေနဲ့ဒီဒီ paragraph အနေနဲ့ဆိုရင်သုံးပုဒ်လို့ပြောသုံးပုဒ်ဟောတာတယ်သုံးပုဒ်အဲ့ဒီသုံးပုဒ်ထဲမှာဒီမှာတန်ခါးလေးဖြာလာငါတဲ့တန်ခါးတော်လေးရှိခဲ့တဲ့တန်ခါးတော်လေးကတတိပြုမိအောင်အဲ့သုံးပုဒ်ထဲမှာပထမတပုဒ်နဲ့ဒုတိယတပုဒ်ဝိနည်းပါဠိတော်အနေနဲ့ထင်ထားပါရဲ့။နောက်အဓိကနည်းကပါဠိတော်မှာရဲ့အဲ့ဒီမှာပါရကြတော့ခန္တီပရမန်ဆိုတဲ့အဲ့ဒီစာပိုက်ကိုရှင်းရနေတာ။ဓမ္မပဒထဲမှာတော့အဲ့ဒီခန္တီပရမန်တဘောတိတိတ်ခါဆိုတဲ့တပတ်ကိုဒုတိယပါရမထာ။ဒါတော့အရေးမကြီးပါဘူး။အကျဉ်းဆိုတော့အနိတ္တာရကတခုမှကြောင်းလဲတာမရှိဘူး။ဒါလေးကိုပြန်ပြီးတော့ပါဠိလိုသိမသုံးဘဲနဲ့တရားနာပိဋကတိမမိအောင်ပြောမယ်ဆိုရင်ဒီထဲမှာပါတဲ့သုံးပုဒ်ထဲမှာပါတဲ့တပုဒ်ကိုတော့တရားနာပိဋကတိရဲ့သိပြီလား။အလွတ်လည်းရပြီလား။လွင်ရပြီလား။မကောင်းမှုကိုရှောင်ကောင်းမှုသာပြူအောင်စေကိုယ်တည်းအဲ့တကူကရပြီလားအဲ့တကူပါဒါမဲ့အဲ့ဒီထဲမှာအရေးကြီးတဲ့ဟာလေးအရေးကြီးတဲ့စာပိုက်လေးအစားချောင်းနဲ့တကြောင်ကြာနေတယ်အဲ့ဒီမြန်မာလိုဘာသာပြန်တဲ့အဲ့ဆောင်ပို့ထဲမှာမပါဘူးအဲ့ဒါတော့အေတံဗုဒ္ဓနာသာသနာမကောင်းမှုကိုဆောင်ကောင်းမှုရှောင်မကောင်းမှုကိုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်နဲ့ဆူဆဲတာမပြောအဲ့တော့မြတ်စွာဘုရားအဆူဆူလို့ရဲ့အဆုံးမှာမကောင်းမှုကိုရှောင်ပါကောင်းမကောင်းတာမလုပ်နဲ့မကောင်းတာရှောင်ပါကောင်းတာကြတော့လုပ်ပါပြီးရင်စိတ်ကိုဖြူစင်အောင်လုပ်ပါမကောင်းတာမလုပ်နဲ့လို့ပြောတာဒါတိလဟောပြောတာကြတော့ဒီ าณาติละภาวนาครับทานะติละภาวนาสิกขุภิสิอังทานะครับภาวนาอสิณภาวนาจิตจังไปสวยภิสิณละได้สิกอโซนที่สวยเนาะอรัตถมอรัตถภูอะหลอดที่ดังนั้นนิสิณนิสิณไส้ซูภิสิณไอ้ไส้ซูราปี่บ่ออกไส้ซูราปี่บ่ออกစိတ်ကိုမမှန်ကန်ကန်ပြန်ပြီးတော့နှလုံးသွင်းလိုက်တယ်။ကိုယ်စိတ်ကိုပို့ပြန်ပြီးတော့ဆုံးမတယ်ပြန်ပြီးတော့ထိနေဆိုနေတာ။သူအတိုင်းတာနဲ့သူစိတ်ကဖြူစင်သွားတော့ပါပဲ။ဖြူစင်သွား။အင်္ဂလိပ်စကားမှာ do's and don'ts do's ဆိုတာကလုပ်ရမယ်။ don't ဆိုတာကမလုပ်ရမယ်။ do's and don'tsပါဠိစကားကတော့ဒီလုံးရမယ် do ဆိုတာ as ပါလေ do d o s do လုံးရမယ်အဲ့လုံးရမယ်ဟိုပါဠိလိုစာရိတ္တသီလာ don't ဆိုတာ d o n t as ပါလေနော် don't ဒါ verb တွေကိရိယာတွေကိုဟိုနာအနေနဲ့အသုံးပြုတာ to don't မလုပ်ရမယ်အဲ့ဒါကြတော့ဝါရိတ္တသီလလို့ခေါ်တယ်ဝါရိတ္တသီလအဲ့ပါဠိတွေမမှတ်လေရဒါမဲ့တကယ်လို့စာဖတ်လို့အဲ့ဒါမျိုးတွေးခဲ့တယ်ဆိုရင်ဟောဒါဆောင်းရံရှောင်းရံဒါပြောတာဆောင်းရံဆိုတာကလိုက်နာမယ်ရှောင်းရံဆိုတာကရှောင်းခြင်းရမယ်ဆရာဝန်စီသွားရင်ဖြားလို့ဆရာဝန်စီသွားရင်ဒါလေးမစားနဲ့ဒါလေးစားပါဆရာဝန်ကဆောင်းရံချောင်းရံမှားလိုက်တယ်အဲ့ဒါကခန္ဓာကိုကြမ်းမအောင်ဒီတိုင်းပါပဲစိတ်ကိုကြမ်းမအောင်လုပ်တဲ့နေရာမှာမြတ်စွာဘုရားကဆောင်းရံချောင်းရံလေးမှားထားတယ်အဲ့တော့ပထမ20မှာဗာဏပေါင်တဲ့ကိုဝင်လာတဲ့ဗံတော်ရရှင်သူမြတ်များကတကယ်သဒ္ဓါတရားအားကောင်းတယ်သဒ္ဓါတရားအားကောင်းတကယ်လိုချင်တဲ့စိတ်လည်းအရင်များတဲ့ခါကျတော့နည်းနည်းလေးပြောရင်သူကနားလေလိုက်နားလေအားမလဲတဲ့နဲ့တိတိပုပ်ပုပ်မစင်လိုက်မေးပြီးတော့အဲ့ဒါလေးကိုလိုက်တာပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါအဲ့ဒါကြောင့်အနေချင်းပြောလိုက်လို့ဆိုရင်ဒီပရမသုံးနှစ်20ပါဏာရဲ့ပရမသုံးနှစ်20အတွင်းမှာယဟန်ဖြစ်လာတဲ့ယဟန်ကယဟန်ဒီယဟန်မိမဘိက္ခုနဲ့ဘိက္ခုနီသူတို့တို့ကလုံလောက်အချင်းချင်းလေးပဲပြောရင်ကျင်းနေပြောဥပမာမေတ္တာထုတ်တယ်မှာကရဏီယမန္တာကုသလေနာအဲ့လောက်ပြောရင်ပညာရှိရနားလည်သွားရင်နားမလည်သေးတဲ့ပုဂ္ဂိုလ်အခြေချက်ရတယ်ယံတန်တန်တံပဒံပိတမေဆိုအစရှိတဲ့ကိုးကာထာနဲ့တဝက်အဲ့ဒါကြတော့အခြေပြောမှနားလည်တဲ့ယဟန်တို့တွေအတွက်ခေါ်ထားတာအကျင့်ချေတာအဲ့တော့ကျောင်းမှာနားမလည်သေးတဲ့ပုဂ္ဂိုလ်တွေအတွက်အထကထာဆိုပြီးတော့ပါဠိလိုရှိအဲ့တော့ပြန်ချေတာ comment ပေးတာပေါ့ comment ပေးတာ Facebook မှာပေးတဲ့ comment မဟုတ်ဘူး Facebook မှာပေးတဲ့ comment ကပြန်ပရာတွေပေးကြတာလေဒါကမြတ်စွာဘုရားရဲ့တရားတော့ဒီအချက်ကတော့ဖြင့်ဘာကိုပြောတယ်ကြီးချာတော့ဘာပြောတယ်အဲ့ဒါလေမကောင်းမှုကိုရှောင်ကောင်းမှုဆောင်ကြည့်အောင်စိတ်ကိုထားဆိုသုံးချက်မကောင်းတာရှောင်ပါကောင်းတာလုပ်ပါစိတ်ကိုဖြူစင်အောင်လုပ်ဖြူစိတ်ကိုဖြူစင်အောင်စိတ်ကိုဖြူစင်အောင်လုပ်ပုံလုပ်နေတာဘာသာတိုင်းမှာမရှိဘူးဘာသာတိုင်းမှာမရှိဘုရားဘာသာထက်စောတဲ့ပြမနာဝါဒ သူတို့အဓိကတော့ယတရားကြည့်ရမယ် ritual practice ကယတရားကြည့်ဇာမင်းဆိုရင်မိကိုဘယ်လိုပူဇော်ရမလဲနတ်ဖယားကိုဘယ်လိုခန္ဓာမျိုးနဲ့ပူဇော်ရမလဲဒီဒုတိယဇာမင်းတဲ့ပုဂ္ဂိုလ်မင်းညီမင်းသားဒီအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေဆိုရင်ဘယ်လိုလုပ်ရမလဲဒါတည်းအဆင်ဖြစ်တဲ့ဂုံတွေတွေစီးပွားရေးလုပ်ငန်းရှင်တွေတို့ကြောင့်ဘယ်လိုလုပ်ရမလဲ။စမ်းနေရဘယ်လိုလုပ်သူတို့သူတို့ရဲ့ဘဝမှာအဆင်ပြေအောင်မကောင်းတာတွေဖယ်ရှားနိုင်သူတို့လိုချင်တဲ့ဟာတွေရအောင်အဓိကရည်ရည်အကိုအားကိုးတယ်ပြန်မနာပါရတရားလုပ်တဲ့နေရာမှာသူတို့ကယွတ်ဖတ်တယ်။အဲယွတ်ဖတ်တဲ့အခါကျပုံနာတွေကလာယွတ်ဖတ်ပြီးတယ်။သူတို့ကလည်းမယွတ်ဖတ်ရဘူး။အဲ့ဒီတော့ကြင်ကြံနေဆိုတာကလူတွေအနေနဲ့ပုံနာတွေအဲ့ဒီဂါဒမန္တန်တွေကိုဝေဒကျမ်းတွေကိုယွတ်ဖတ်မဲ့ပုံနာကဘယ်နှစ်ကဘယ်နှစ်တမီဘယ်လိုဘယ်ဇက်နဲ့မွေးတယ်ဆိုရင်ဘယ်လိုဟာမျိုးလှူပါအဲ့လိုပါညမပြီမှလည်းအဲ့ဒီအယူဆတွေရောက်လာတယ်။ပေတင်ဆရာတွေနဲ့ရေတရားတွေနဲ့ဘုံမုံတို့ဓမ္မစရိယဖြေတဲ့ခါကျတော့ကျွန်တော်ကိုယ်ရင်ပဲရှိသေးတယ်။ယန္တကမာယာစိုးရင်ပြီးတော့ကိုယ်ရင်မအောင်မစိုးလို့ပေတင်သွားကြည့်။ပေတင်သွားကြည့်ပြီးတော့ရေတရားချေပြီးတော့ယန္တကမာယာဟုတ်တယ်ဗုဒ္ဓဝါဒထဲမှာမပါဘူးဗုဒ္ဓဝါဒထဲမှာမပါဘူးပြမနာဝါဒထဲကနေလာတယ်ကိုရင်စာအုပ်ထဲမှာအုံညွန့်နေထည့်သွားပါမမိတယ်အုံညွန့်နေထည့်သွားပါနောက်ပြီးတော့ကျက်ဥတို့ဘဲဥတို့ငုံဥတို့မစားရဘူးအားရှိရတဲ့ခါစာမွေးဖြေတဲ့ခါအားရှိရစားမယ်။အဲ့ဒါကိုမစားရအောင်ဆိုတော့ဒါပြတ်မနာဝါဒနဲ့ပြိဋကတော်ထဲမှာအဲ့ဒါတွေမပါဘူး။အဲ့တော့ပြတ်မနာဝါဒထဲမှာဘာပဲဖြစ်ဖြစ်ပုံနာစီတိုင်းပုံနာကတခုခုဥမာတခုခုလှုပ်ခိုင်းတာတို့တခုခုပူဇော်ခိုင်းတာတို့ပူဇော်အဲ့ဒါမျိုးတွေလုပ်ခိုင်းနောက်ပြင်ပုံနာကပြုတ်ဖတ်ပြီးရယ်အဲ့ဒါကအဓိကသူတို့ဘာသာရဲ့ပြပုံနာဝါဒဗျမနာဝါဒရဲ့အဓိကကျင့်စဉ်အဲ့တော့အဲ့ဒီကျင့်စဉ်ထက်မှာအဲ့ကျင့်စဉ်တွေကဘုသူ့လက်ထက်မှာရှိပုံနာရဲ့လက်ထက်မှာရှိဂျန်တဲ့လူတွေဝေဒဖတ်ခွင့်မရှိအဲ့ဒါဆိုရင်ဒီဇက်နေနာနေဖတ်နိုင်ခွင့်ကနဲလာတယ်သူဇက်နဲ့ခွဲချတာအဲ့တော့ဘာသာရေးဆိုတဲ့ဟာဒီကြားကျင့်တယ်ဆိုတဲ့ဟာကပုံနာဝါရထက်ဇမနာဝါရထက်မှာဆိုရင်ဘုသူလက်ထက်မှာရှိလူနဲစုဖြစ်တဲ့ပုံနာတွေလက်ထက်မှာရှိအဲ့ဒီရတရားချိတာတချို့နေရာမှာရေတာချိတာကြတော့ဟိုတတော်ကိုအယုတ်ဆိုးတဲ့ဟာတွေပါတယ်။ဒိဋ္ဌံတွေကိုရိပ်ပူဆိုတာနိ။ရိပ်ပူဆိုတာ။တချို့နေရာမှာကြတော့လူကိုယ်တော်မှတတ်ပြီးတော့ရိပ်ပူဆိုတာရှိတယ်။ဒါပုံနာဝါဒ၊ပြမနာဝါဒတဲ့။အဲ့ဒီဟာတွေကိုမြတ်စွာဘုရားကရှုတ်ချတယ်။ဒါမြစ်ကံမြုံနေမကဘူးညဆောင်ဖျားကဒီဗုဒ္ဓဘာသာဝင်အားလုံးတရားကျင့်ပိုင်ခွင့်တရားကျင့်ပိုင်ခွင့်အာဏာတရားကျင့်အခွင့်အရေးအဲ့ဒီခွင့်အရေးကိုပုံနာတွေလက်ထဲမှာထားဆိုဆရာတော်တွေလက်ထဲမှာထားနေမိမိရဲ့လက်ထဲမှာထားပါတနည်းအားဖြင့်ပြောမစွန်းလူနည်းစုပုံနာတွေက အုပ်ဆိုးထားတဲ့ဘာသာကိုကြည့်ပြီးတော့မြတ်စွာဘုရားကအဲ့ဒီရစ်ပူဆိုရစ်ပူဆိုတဲ့ဟာတွေဒီဒီရတရားခြေတဲ့ဟာကိုတော့ကန်လို့ခေါ်တယ်ကန်လို့ခေါ်တယ်မြတ်စွာဘုရားကကန်ကိုပြန်ပြီးတော့အတိတ်ပဲဖွင့်လိုက်တယ်ကန်ဆိုတာအဲ့ဒီအပြင်မှာလုပ်တဲ့ဟာပြောတာမဟုတ်ဘူးမီးရှို့တာတွေအဲ့ဒါမလားမီးပူဇော်တာတွေပန်းပူဇော်တာတွေဒရေဆန်နေတတ်တာအဲ့ဒါလည်းကံအဲ့ဒါကိုကံတရားလို့မခေါ်ဘူးအမကံတရားဆိုတာကစေတနာကိုပြောတာဒီစိတ်ထဲမှာရှိတယ်အပြင်မှာမရှိဘူးဘယ်မှာရှိတော့အတွင်းထဲမှာရှိတယ်စိတ်ထဲမှာရှိတယ်အဲ့ဒါကို internalize လုပ်လိုက်တယ်တွင်းလုပ်လိုက်တယ်အတွင်းလုံးလေးမကဘူးလူတိုင်းလူတိုင်းရဲ့လက်ထဲမှာမြတ်စွာဘုရားထည့်တာဒီကံတရားအကောင်းအဆိုးဒီများလက်ထက်မှမရှိဘူးလေဘယ်သူလက်ထက်မှရှိတော့ကိုယ်လက်ထက်မှရှိတယ်လူတိုင်းကိုလွတ်လပ်ခွင့်နဲ့ပေးတယ် responsibility ဆိုတာတာဝန်နဲ့ပေးတယ်တာဝန်နဲ့ပေးတယ်လုပ်ပိုင်ဒီဒီလုပ်ပိုင်ခွင့်ပေးတဲ့တာဝန်ပေးတယ်လွတ်လပ်ခွင့်ပေးတယ်ဒီမိုကရေစီရဲ့သဘောတရားကဒါပဲလူတိုင်းပါဝင်ခွင့်ရှိတယ် participation လူတိုင်းမှာလည်းတာဝန်ရှိတယ်တာဝန်ရှိတယ်အဲဒါကြောင့်ကံတရားကိုရသော်ဘုရားကပုံနာတွေနားလဲတဲ့ကံတရားနေပြီးတော့ဗုဒ္ဓဘာသာနားလဲတဲ့ကံတရားအဲ့ဟာလေးကိုကြည့်လိုက်တဲ့အခါမှာဗုဒ္ဓဘာသာနားလဲတဲ့အခါလူနည်းစုကနေပြီးတော့လူနည်းစု gain ထားတာနေပြီးတော့လူတိုင်းရဲ့လက်ထက်မြတ်စွာဘုရားပြန်ပြီးတော့ထည့်ပေးအတွေးခေါ်ရဒါကအရန်ဟိုအရေးကြီးတယ်နော် significant ဖြစ်တယ်ဒီကြောင်းလည်းမဟုတ်မတိရင်တော့လူတမန်ကကံတရားဆိုတာကံတရားဆိုအတိတ်ကဟုတ်ပဲတချို့မြန်မာလူမျိုးကကံတရားဆိုအတိတ်ကဟုတ်ပြောတာမြတ်စွာဘုရားကံတရားဆိုတာဒီထဲမှာရှိတဲ့ intention မိမိစိတ်ရည်ရွယ်ချက်စိတ်ရည်ရွယ်ချက်ကကောင်းနေဆိုရင်အဲ့ဒီနဲ့ပေါ်လာတဲ့အလုပ်တွေအပြောတွေကကောင်းတယ်တဲ့ရည်ရွယ်ချက်ကောင်းတာဟုတ်တော့မနှောခံကောင်းတယ်ဘာကောင်းတာတော့မနှောခံကောင်းတယ်မနှောခံကောင်းလို့အပြောဆိုတာကောင်းတာအဲ့ဒါဝစီကံကောင်းတယ်ဘာကောင်းတာတော့ဝစီကံကောင်းတယ်စိတ်ထဲမှာလူတယောက်ကိုကအဲမနာလိုဝန်တိုဖြစ်တယ် jealous ဖြစ်တယ်အဲ့ဒီမနောကံကကုသိုလ်လားအကုသိုလ်လားအကုသိုလ်အဲ့ဒီအကုသိုလ်စိတ်ရှိတဲ့ပုဂ္ဂိုလ်အကုသိုလ်မနောကံရှိတဲ့ပုဂ္ဂိုလ်သူကနေပြောလိုက်တဲ့စကားကတခါနဲ့ရွယ်ပြီးတော့ပြောမယ်ခနဲ့ပြီးတော့ပြောမယ်သူဘိုင်းအကျိုးစီးပွားပြက်အောင်လုပ်ရင်လုပ်မယ်မဟုတ်ရင်မယ်သူ့မှာအားငယ်တဲ့ပုံစံမျိုးသူ့မှာစိတ်သူ့ရဲ့စိတ်ထဲမှာမလုံးမချုံဖြစ်တဲ့ပုံစံ insecure ဖြစ်ပုံစံအဲ့ပုံအဲ့လေးတန်းနေထွက်တာအဲ့ဒီအရေးထွက်လာအဲ့ဒီမနောကံကုသိုလ်လားအကုသိုလ်လားအကုသိုလ်တဲ့မနောကံအကုသိုလ်ကိုဟုတ်တယ်အဲ့တော့ယုံမှအလုပ်လုပ်တယ်ဆိုရင်အဲ့ဒီစိတ်နဲ့အဲ့ဒီ jealous ဖြစ်တဲ့စိတ်နဲ့မနာလိုဝန်တိုတဲ့စိတ်စိတ်ထဲမှာ secure မဖြစ်ဘူးအဲလုံလုံချုံမှုမရှိဘူးအဲ့ဒီစိတ်နဲ့လုပ်လုပ်တယ်ဆိုရင်သူများနဲ့ပူပေါင်းခြင်းနဲ့စိတ်တိတ်မရှိဘူးပူပါမှုလည်းတိတ်မရှိဘူးပူပါမှုလည်းတိတ်မရှိကိုတိတဲ့ဟာလေးရှိုးထားမယ်ကိုတတ်ထားတာလေးရှိုးထားမယ်အဲ့ဒါမျိုးတွေလုပ်တတ်တယ်အဲ့တော့ကာယကံဝစီကံမနောကံအကုသိုလ်တွေဖြစ်တယ်အဲ့တော့မကောင်းမှုကိုရှောင်ကောင်းမှုဆောင်ရှူအောင်စိတ်ကိုထားအဲ့တော့ဒီမကောင်းမှုကိုရှောင်နိုင်ဖို့အတွက်ถ้าไม่ลงไงဆိုပြီးတော့တင်ပေးုံနဲ့ तू မလုံတော့ဘူးမလုံတော့ဒါမလုံနိုင်လို့ပြောရင် तू ကမကောင်းတဲ့ဒီကာယကံအကုသို့မလုံနိုင်လို့ပြောတယ်သူများကမငင်းစဲနဲ့ဥပမာအဲ့လိုပြောရင်တကယ်လို့လူတယောက်ကကိုယ်လာပြီးတော့စော်ကားမယ်မလေးမခံလုပ်မယ်ဆိုရင်အဲ့ဒီလူကိုကိုယ်ကအနိုင်ယူနိုင်တဲ့အနေထားမှာရှင်အဲ့ဒီလူအနေဆုံးပြန်ပြီးတော့ဆဲမှာပဲပြန်မဆဲရင်ဟိုအဲ့ထက်ပို့ပြီးတော့ လို့ရင်ကပါရိုက်လိုက်ရတယ်ဟုတ်တယ်ပို့ပြီးတော့ဆိုးတာအသက်အန္တရာယ်ပေးနေပြီအဲ့တော့သူများကိုသူများပေါ်မှာမကောင်းတာမလုပ်နဲ့ပြောရင်ဒီမကောင်းတာမလုပ်အောင်ဘယ်ကြည့်ဆုံးမမှာတော့ဆိုစိတ်ထိဆုံးမှာစိတ်ထိဆုံးမှာအရာရာကိုစိတ်ကဖန်တီးတယ်စိတ်ကဖန်တီးတယ်ကောင်းတယ်မကောင်းဘူးစိတ်ကပဲပြောတာအဲ့ဒါကြောင့်ဒီမကောင်းမှုကိုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတဲ့ဒီအချက်၃ချက်ကဗုဒ္ဓဘာသာရဲ့ principle နော်အခြေခံသဘောတရားအခြေခံသဘောတရားလို့ဆိုတစ်ခုနဲ့တစ်ခုသူဆက်ဆံကောင်းအောင်လုပ်ဖို့ရသူကောင်းတဲ့ကြံတဲ့ခါကြမှာဖြစ်တာစိတ်ကိုဖြူအောင်ထားတယ်ဆိုတော့လူတွေရဲ့အတွေးလဲဖြူစင်အတွေးဖြူစင်အောင်ဆိုရင်ဘာဘာဖြူစင်ရမှာလို့ဆိုရင်စိတ်ခံစားမှုဆိုတဲ့ emotion မှာဖြူစင်ရမယ်အတွေးဖြူစင်တာတော့ IQ ကောင်းတယ်တို့ပြော IQ မှာစွမ်းရည်ရှိဒါပေမဲ့တချို့ကအကြောင်းတွေမှာအတန်းတွေမှာတိုက်သူတွေမှာစာမွေးဖြည့်တာခါတယ်အမှတ်တွေများရ IQ ကောင်းတယ် IQ ကောင်းတယ်ဘေးကတူကကိုယ်လာပြီးတော့ရှင်တယ်အဲ့ဒီရှင်နဲ့ရှင်ပြန်နဲ့တန်မခံနဲ့တခါတခါကျတော့နံပါတ်1ကနေပြီးတော့1 3 4ပြင်ပြင်သွားမယ်နံပါတ်6ချင်းမှချက်အဲ့ဒါမျိုးရှင်ပဲစိတ်ထဲမှာဟိုယူကြုံမရဖြစ်တယ်ယူကြုံမရအဲ့လိုအမျိုးဖြစ်တယ်ဆိုရင်နောက်တခါတခါကျတော့လည်းသူများကိုယ်ပေါ်မှာတခုခုဝေဖန်တာမျိုးတွေရှိကောင်းရှိနေတယ်ရှိတယ်ဆိုရင်အဲ့ဟာကိုဘယ်လို handle လုပ်မှာဘယ်လိုကင်တွယ်မှာဆိုတာမသိဘူးစိတ်တည်ငြိမ်ပြီးတော့တခါခါဒေါသဖြစ်မပြောတင်တာပြောဒီလိုနဲ့ဆက်ဆိုင်တွေဖြစ်ပြောင်းကြောင်းတက်တဲ့ခါမှာသူတို့မျက်နှာတွေ့တိုင်းတွေ့တိုင်းတင်းမှမှုတွေဖြစ်ဒီလိုဖြစ်တဲ့ဆင်တာ EQ နေနေတာ emotional quotients ဒီစိတ်ခံစားမှုပညာပတ်တာစိတ်ခံစားမှုအတိညာနေတယ်။ဒီနေ့ဝင်ပြောမယ်ဆိုရင်အုံနောက်အတိညာနဲ့နှလုံးသားအတိညာနှစ်ခုစလုံးဒီနေ့မနေ့အရှိပိုင်းရန်ကုန်ရှိပန်းတိုက်ကတူမှာအာဂတိ၄ပါးကြောင့်အာဂတိ၄ပါးထဲမှာမောဟဂတိမောဟဂတိကုနာပြင်းဆန္ဒဂတိတကုဒေါသဂတိတကုဘယ်ရကြည့်တာအစင်နိုင်တော့မဟုတ်မောဟကအရင်ပြောချင်းတော့သူကနေစပြောတာမောဟကတိကတာ IQ နဲ့ပတ်သက်တယ်နားမလည်လို့အမှားလုပ်မိမောဟကတိဆိုတာသန္ဓကတိနဲ့သန္ဓကတိနဲ့ဒေါသကတိနဲ့ဘယ်ရကတိသန္ဓကလိုချင်လို့ဒေါသကစိတ်ဆိုးလို့မကြိုက်လို့မုန်းလို့သန္ဓကတော့ကြိုက်လို့ချစ်လို့အဲ့ဒါနဲ့အာဂတိပြုမှုဖြစ်တယ်ဘယာဂတိကြတော့ကြောက်လို့မလုတ်သင့်ပဲနဲ့လုတ်တယ်လုတ်သင့်ရနဲ့မလုတ်ဘူးအဲ့ဒါပြန်အဲ့တော့အဲ့ဒီမှာမောဟဂတိက IQ နဲ့ပတ်သက်တယ် IQ နဲ့ပတ်သက်ပြီးတော့အာဂတိဖြစ် prejudice တို့ bias တို့ discrimination တို့အဲ့လိုခွဲခြားတာတွေအဲ့ဒါမျိုးတွေမျက်နှာလိုက်တယ်အဲ့ဒါမျိုးတွေဖြစ်အဲ့ဒါမောဟကလေးအဲ့ဒါသန္တကတိရေဒေါသကတိဒေါသကတိရေဘယ်ရကတိအဲ့သုံးခုတော့ EQ နဲ့ပတ်သက်တယ်သူတို့က negative emotion နဲ့ negative emotion ကို negative emotion ဖြစ်မှလည်းမသိဘူးဖြစ်ပြီးတော့ကိုယ်စိတ်ကိုကိုယ့်ရဲ့အတွေးတွေကိုစိုးမိုးသွားတယ်အုပ်ဆိုးသွားတယ် dominant ဖြစ်သွားတယ်အဲ့ဒီကနေပြီးတော့အပြုမှုတွေအပြောဆိုတွေမာကျွင်းသွားတာအဲ့တော့ emotion ဘလောက်ထိရေးချင်တယ်ဒီမှာလဲဒီတိုင်းပဲစိတ်ကိုဖြူစင်အောင်ထားပါဆိုတဲ့နေရာမှာဒီကအဲအတ တွေးဖြူစင်နိုင်မယ်စိတ်ခံစားမှုဖြူစင်တယ် thought and emotion နှစ်ခုစလုံးအဲ့ဒါကတခုပြီးသွားပြီဩဝါဒပါဠိမှာပါဠိတော်ယူစရာမလိုတော့မကောင်းမှုကိုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကူထာဆိုလိုက်ပေါင်းသုံးခေါက်တော့ဒီသုံးချက်ကိုဗုဒ္ဓဘာသာရဲ့အခြေခံမူဝါဒတဲ့ principle အခြေခံမူဝါဒလို့ပဲဘာလို့ခေါ်တော့အခြေခံမူဝါဒသုံးချက်ရှိတယ်မကောင်းမှုကိုကောင်းမှုကိုစိတ်ကိုအခြေခံမူဝါဒသုံးချက်ရှိနောက်ဒုတိယတစ်ချက်ကကြာဖူးနားဝရှိအောင်ကုသိုလ်ရအောင်ပါဠိတစ်ချက်တော့ရွတ်ပြမယ်နော်ပိုင်းတစ်ချက်ရွတ်ပြမယ်ခန္တီပရမန်တဘောတိတ္တကနိဗ္ဗာန်ပရမံဝတ္တံတိဗုဒ္ဓံနာဟိပပစီတောပရူပကာတိနတမနောဟောတိပရံဝိဟိတယံလောပါဠိဒီမှာပဲထားနံပါတ်၁ခံသီခံမှုခန္တီတရားအမြင့်ဆုံးကျင့်စဉ်ဖြစ်ပါတယ်။နိဗ္ဗာန်ကအမြင့်ဆုံးချမ်းသာမှုဖြစ်တယ်။သူတို့ဘာကိုလည်းပဲ no harm means သူတို့ဘာကိုမငင်းစဲဘူး။အဲသူတို့ဘာကိုအဲသူတို့ဘာကိုမတက်ဖြတ်ဘူး။နာဝိဟေထယံလို့သူတို့ဘာကိုမနစ်စက်တနည်းအားဖြင့်ပြောမယ်ဆိုရင်ဒီဒုတိယနှစ်ချက်ကအကြမ်းမဖက်နဲ့လို့ non violence အကြမ်းမဖက်အဲ့တော့လေးချက်ကိုသုံးချက်ဖြစ်အောင်အချင်းချင်းမယ်ဆိုရင်နံပါတ်၁ကတိခံစိတ်မြ мян မွေးပါဗုဒ္ဓတရားလို့တိခံစိတ်အစာတော့စိတ်တိုင်းမကြရင်လည်းတိခံရာသီဥတုအေးလွန်းတယ်ပူလွန်းတယ်မိုးရွာလွန်းတယ်အဲ့ဒါလည်းတိခံပါအလုတ်သွားတဲ့အခါမှာလုံဖို့ခံတဲ့ဒီကိုယ်နဲ့အဲလုံဖို့ခံပုံနဲ့ကွာတာရှိရှိမယ်အတွေ့ကိုကွာတာရှိရှိအဲ့ဒါလည်းတိခံပါဇေယကွာတာရှိရှိမယ်အဲ့ဒါလည်းတိခံပါတိခံနေရာနဲ့မှတိခံခံတည်တယ်ခံတည်တယ်ခန္တီတရားကအမြင့်ဆုံးကျင့်စဉ်နိဗ္ဗာန်ကအမြင့်ဆုံးပန်းတိုင်နောက်ပြီးတော့အကျမ်းမဖက်တဲ့အကျင့်ဒီအကျင့်ကိုကျင့်နေဆိုရင်ဒါယဟန်ပိဒာပြီအကျမ်းမဖက်ယဟန်ပိဒာအဲ့တော့ဝိနည်းတက္ခာဖို့တခုစီတခုစီမြတ်စွာဘုရားဟောမထားအဲ့လိုဟောမထားဟောမဲ့စာပြီးခံပါအကျမ်းမဖက်နဲ့နိဗ္ဗာန်ဆိုတာတော့စိတ်ကိုငြိမ်းချမ်းလို့ပါစိတ်ကိုငြိမ်းချမ်းလို့ပါနိဗ္ဗာန်ကဘာလို့ဆိုပြီးဒီလိုပဲဆွေးနွေးကြအဲ့တော့ဒီနေ့ညလွယ်လွယ်လေးဘုံဘုံနားလဲတော့ပြောပြမယ်ဆိုခါတိုင်းအလုပ်သွားတဲ့အခါမှာ၅ရက်အလုပ်သွားတဲ့အခါမှာဒီနေ့ကို၅ချိန်ဒေါသဖြစ်တယ်ဆိုရင်ဘယ်နှချိန်ဖြစ်သွားမလဲ၅ရက်ဆိုတော့25ချိန်အဲ့တော့ဒါကိုမမှန်ကန်ကနှလုံးသွင်းပြီးတော့ဒေါသဆိုတာမကောင်းဘူးငါဒေါသဖြစ်နေငါစိတ်ဒုက္ခဖြစ်တယ်သူတို့ဘာစိတ်ဒုက္ခဖြစ်တယ်တခြားလူကဒေါသဖြစ်နေပဲသူလည်းစိတ်ဒုက္ခဖြစ်ငါလည်းစိတ်ဒုက္ခဖြစ်ဒေါသကိုဒုက္ခအနေနဲ့ကြည့်ပြီးတော့ဒီဒေါသကို manage လုပ်တယ်ဂိုင်တွဲတယ်ဆိုရင်ဒုက္ခအနေနဲ့မြင်ရ25ကျင်နေပြီးတော့ကျင်20လောက်ပဲရှိသွားတယ်ဒါနိဗ္ဗာန်နဲ့ နည်းနည်းလေးပို့နှီးသွားတာဘေးကလူတွေသူတို့အမူအရာပြောင်းပြောင်းမပြောင်းပြောင်းသူတို့ရဲ့စိတ်သဘောဓာတ်ပြောင်းပြောင်းမပြောင်းပြောင်းနောက်ပိုင်းကကိုကြိုးစားမှုနဲ့ကိုရဲ့ EQ ကမြင့်လာပြီ emotion ဒီ management anger management ဆိုတဲ့အရာအဲ့ဒါတွေမြင့်လာပြီတော့သူတို့ဘာပဲပြောပြောကိုစိတ်ချမ်းသာမှုမထိခိုက်တော့တခါမှဒေါသမဖြစ်တော့ဘူးဘသူပါပဲပြောဒေါသမဖြစ်တော့ဘူးဒါနိဗ္ဗာန်ရဲ့အရာပါနည်းနည်းခံစားရအမြစ်ပါပြတ်သွားရင်တော့ဒီအနာဂတ်အဆင့်ရဲ့နိဗ္ဗာန်ကိုခံစားရတော့ဒေါသငြိမ်းပါပြီဟုတ်တယ်နိဗ္ဗာန်ဆိုတဲ့ဟာကဒါမြောက်ကလာမျိုးတယ်ဆိုတော့တခြားနိဗ္ဗာန်ဆိုတဲ့မြို့တစ်မြို့ရှိအဲ့လိုမဟုတ်ဘူးကြားဘူးတယ်မလားနိဗ္ဗာန်ရောပကောတနပင်ပဲမှရှိတယ်ပကောတနဘုံမှာပကောနေခဲ့ပကောတနကနိဗ္ဗာန်ရောဆိုတယ်အဲ့တော့အခုခဲ့ကြတော့ကြောက်စရာဘူကောင်းသေးတယ်တချို့ကားတွေကိုဗာရင်လို့ခေါ်တော့နိဗ္ဗာန်ရင်ကြောက်စရာဘူနိဗ္ဗာန်ရင်ဘသူမှမစည်းခြင်းဟုတ်တယ်မလားဘသူမှမစည်းခြင်းအဲ့တော့အဲ့လိုယင်မျိုးကိုနိဗ္ဗာန်ယင်လို့သွားလို့နာမည်ပေးခါကျတော့နိဗ္ဗာန်တိတ်ခါကျတော့ဟုတ်တယ်မလားအဲ့တော့စိတ်ထဲမှာ negative emotion တွေ negative ဖြစ်တဲ့အနုလက္ခဏာဆောင်တဲ့ဒီစိတ်ခံစားမှုတွေလုံးဝမဖြစ်တော့ဘူးဆိုရင်လုံးဝမဖြစ်တော့ဘူးဆိုရင်အဲ့ဒါနိဗ္ဗာန်ပဲနိဗ္ဗာန်ဆိုတာကနိဗ္ဗာန်နိဝါဏအစကလုံးနှလုံးနိကမရှိတော့တာဝါဏကအဲ့ဒီလိုတုံ့ပြန်တတ်တယ်negative emotion တွေကြောင့်တုံ့ပြန်တတ်တယ်။လိုချင်တာမရရင်တုံ့ပြန်တတ်တယ်။မကြိုက်တာတွေးရင်တုံ့ပြန်တယ်။ emotional reaction ခေါ်တယ်။အဲ့ဒီတုံ့ပြန်မှုတွေမရှိတော့ဘူး။မရှိတော့။အဲ့ဒါကိုနိဗ္ဗာန်ခေါ်တယ်။ဒီမှာနေရင်လည်းအဲ့ဒီနိဗ္ဗာန်ရနိုင်တယ်။ဒိဋ္ဌိနဲ့ဝိသကိစ္စဆိုတဲ့ဒီဒိဋ္ဌိကတော့အမြင်မားတယ်ဆိုတာဒါကတော့ IQ နဲ့ပတ်သက်တယ် IQ နဲ့ပတ်သက်တယ်မဟုတ်တာကိုဟုတ်တယ်ထင်မရှိတာကိုရှိတယ်ထင်ရှိတာကိုမရှိဘူးထင်အဲ့ဒါတော့ IQ နဲ့ပတ်သက်တယ်အဲ့တော့အဲ့ဒီနေရာကိုကမှန်သွားပြီဆိုရင်စာစကားနဲ့ပြန်တော့ဒိဋ္ဌိပြုတ်ပြီဒိဋ္ဌိပြုတ်ဒိဋ္ဌိပြုတ်ပြီးတော့မြတ်စွာဘုရားဟောထားတဲ့တရားတွေမြတ်စွာဘုရားဟောထားတဲ့ဒီမြတ်စွာဘုရားရဲ့တမိရဉာဏ်မြတ်စွာဘုရားရဲ့ဟောထားတဲ့တရားတွေအဲ့ဒါတွေကိုတန်တရားမရှိတော့ဒိဋ္ဌိနဲ့ဝိသေကိစ္စပြုတ်သွားတယ်အဲ့ဒီပုဂ္ဂိုလ်ကသောရပန်အစိမ့်နေတယ်နိဗ္ဗာန်ကိုခံစားရတယ်နိဗ္ဗာန်ကိုခံစားရတယ်ဒီဘဝမှာခံစားရအသက်ရှင်နေနဲ့ခံစားရအဲ့တော့အဲ့ဒီလိုအတွေ့အကြုံမျိုးအဲ့လို experience မျိုး age ချမ်းတဲ့ဒီ experience မျိုး IQ က purify ဖြစ်သွားတယ်အញ្ញာစင်မြင့်သွားတယ် EQ ကလည်းအစင်မြင့်သွားတယ် negative ဖြစ်တာဘာမှဖြစ်လို့အာလုံးသိတဲ့စကားလုံးတွေပြောရင် IQ နဲ့ EQ ကိုကိလေသာကလာပြီးတော့မနှောက်ရှက်နိုင်တော့အဲ့ဒီအနေထားရှိတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်လို့ခေါ်တယ်အဲ့ဒီနိဗ္ဗာန်ရဲ့အတွေ့အကြုံနိဗ္ဗာန်နဲ့ ਪਰਮ ဝတ္တန်တိဗုဒ္ဓအဲ့ဒီဟာကဗုဒ္ဓတရားတော်ဗုဒ္ဓဘာသာအာလုံးဗုဒ္ဓဘာသာအာလုံးရဲ့ ideals ဆိုတာက IDEAL အမြင့်မားဆုံး 意愿者 aspiration 阿弥马中意愿者အဲ့တော့ဘုံတို့ရဲ့အမြင့်မားဆုံးရည်ချက်ကဘာလို့ဆိုတော့ကျင့်စဉ်အနေနဲ့ဆိုရင်တီးခတ်မှုအကြမ်းမဖက်မှုပန်းတိုင်အနေနဲ့ဆိုရင်နိဗ္ဗာန်နိဗ္ဗာန်ဆိုတာကဒီ negative emotion တွေလုံးဝချုပ်ငြိမ်းသွားပြီးတော့ positive ဖြစ်ပဲကျန်တော့တယ်မေတ္တာ၊ကရုဏာ၊မုဒိတာ၊ဥပေက္ခအဲ့ဒါပဲကျန်တော့ကိုယ်ဒေါသနဲ့ပြောတယ်လူကိုယ်မနာလိုဝန်တိုတဲ့လူအဲ့လူတွေအားလုံးကိုလည်းပဲကိုကယုဏနဲ့ပဲကြည့်အဲ့ဒါ positive emotion ပဲဖြစ်တယ်ဒီဒါငြိမ်းချမ်းမှုတစ်မျိုးပဲဒီငြိမ်းချမ်းမှုကသူကမြဲတယ်မမြဲဘူးအဲ့ဒါပဲကြွားတာပေါ့မြဲတယ်ဆိုရင်တော့နိယတာတန်ပါဆိုတာအပိဓမ္မာတန်ပါပါတယ်သူရဲ့အတွေ့အကြုံကမြဲသွားနိဗ္ဗာန်အဲ့ဒါတော့နိဗ္ဗာန်အစစ်ဖြစ်သွားပြီအဲ့တော့ပရမတ္တချက်မကောင်းမှုကိုရှောင်ကောင်းမှုဆောင်ဖြောင်းစေကုန်တာအဲ့ဒါကဗုဒ္ဓဘာသာရဲ့အခြေခံမူဝါဒ၃ချက်အခုပြောတဲ့ဟာခတ်တိခံမှုခန္တီတရားရဲ့အကြမ်းမဖက်မှုနော်အဝိဟိတတရားရဲ့နောက်ပြီးတော့နိဗ္ဗာန်ဒီအဟာကူတော့ဘာလို့ခေါ်တော့ဆိုတော့ ideal ဘုံတို့အမြင့်ဆုံးမြုံမှန်းချက်အမြင့်ဆုံးမြုံမှန်းချက်ကုသိုလ်ပေါ်ရအောင်ပါဠိလက်တစ်ချက်ခန္တီပရမံတဘောတိတ္တခနိဗ္ဗာန်ပရမံဝတ္တန္တိဗုဒ္ဓံနာဟိပပစီတောပရုဘဂာတိနာတမနောဟောတိပရံဝိဟေထယံတို့ဒီဒုတိယကာထာကဒုတိယစာပိုက်ကဗုဒ္ဓဘာသာရဲ့အမြင့်ဆုံးပန်းတိုင်ကိုပြောပြတယ်အဲ့တော့နှစ်ခုရပါတယ်တစ်ခုကအခြေခံမူဝါဒနောက်တစ်ခုကအမြင့်ဆုံးပန်းတိုင်အင်္ဂလိပ်လိုပြောမယ်ဆိုရင်ပထမဆုံးဟာက principlesဒုတိယဟာက ideals အဲ့ဒီဟာတွေအဲ့ဒီအမြင့်ဆုံးပန်းတိုင်ရောက်ဖို့အတွက်ဘယ်လိုလုပ်ရမှာလဲအဲ့ဒီ principle အခြေခံမူဝါဒတွေကိုတကယ်လက်တွေ့လုပ်ရတဲ့အခါမှာဘယ်လိုလုပ်ရမှာလဲလုပ်ပုံလုပ်နည်း method လို့ခေါ်တယ် method method အဲ့ဒီ method ကနောက်ဆုံးတစ်ခါလာကြားဖို့အောင်ကုသိုလ်ရအောင်ပါဠိလေးရွတ်ပေးမယ်နော်ဒီမှာမြန်မာလိုပြောတယ်အနုပဝါတော်အနုပကာတော်ပါတိမောခေသသံဝရောမတ္တိညုဌာသဗတ္တသမိပန္တင်သသေနာတနအတိစိတ်တိသအာယောကောဧတံဗုဒ္ဓနာသာသနာဓာတုခေါ်တယ်ဒီတဲမှာမြန်မာလိုအချင်းချင်းတို့ပြောရင်အချက်၆ချက်ပါဒီ method ဆိုတဲ့အထက်မှာအဲ့ဒီအမြင့်ဆုံးဘန်းနိုင်ကိုရောက်အောင်အသုံးပြုရမယ်နီးနော် method နီးလမ်းအဲ့နီးလမ်းက၆ခုရှိတယ်၆ခုအစဒီအပီးချက်မှာဘုံဘုံဟိုဒီပြန်ပြီးတော့အချင်းချင်းပြင် summarize လုပ်ပေးပရမတ္တချက်ကအနုပဝါရောဆိုတာသူများကမကောင်းမပြောနဲ့မကောင်းမပြောနဲ့သူများမကောင်းပြောဖို့အတွက်ဆိုရင်သူများမကောင်းကြောင်းတွေးရတယ်လူတယောက်ကောင်းကွက်တွေဘလောက်အကောင်းကောင်းကွက်တွေဘလောက်ပဲများများမကောင်းတာပဲကြည့်အဲ့ဒါကိုကြည့်ပြီးတော့မကောင်းတာပြောမကောင်းတာပြောတရားသုံးလေးပုတ်ထဲမှာပုံမထည့်ပြီးပါဘူးဆရာသမားကိုပူဇော်တဲ့နေနဲ့ထပ်ထည့်အောင်ဓမ္မစရိယတန်းရဲ့ကျမ်းစာတစ်ခုထဲမှာနာဘုံဘုံရဲ့ဆရာတော်ကြီးရေးထားတဲ့ကျမ်းစာမန္တန်အထပါဠိအဲ့ဒီကျမ်းစာရဲ့ဤတန်းလေးကိုဆရာတော်ကပါဠိမှားထားတော့သူ ရေးထားတာကျမ်းကြီးအထူးကြီးပဲနောက်အဲ့တော့တကြောင်တပါးရမှာမကြံအောင်ရှင်းပြတာဒါတော့ရှင်းပြပြီမယ်အမားကတော့ရှိတယ်ကျွေးချက်ကတော့ရှိတယ်ဒါကြောင့်ဒီစာကိုကြည့်တဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့ကြီးစေချင်တော့ဆရာတော် positive thinkingpositive thinking အကောင်းမြင်ပါတာနဲ့ကြည့်စေချင်တယ်ဥပမာကြောက်တယ်နဲ့ပြည်နေတယ်ပြည်နေနေတယ်ကြောက်တောင်ကြီးစီကိုရောက်ပါတယ်အဲကောင်းွက်တွေရှာမှဆိုအများကြီးရှာတယ်အများကြီးရှာတယ်အဲ့တော့ကောင်းွက်တွေမကြည့်ဘဲနဲ့အဆိုးပဲကြည့်ပြီးတော့ကိုယ် negative အတွေးတွေပဲဖြစ်မယ်ဆိုရင်သိပ္ပံပြန်ရှင်เนี่ยပြောတယ်တရားနာပိတ်တယ်ဘုံနောက်ရဲ့အပိုင်းရဲ့အဓိကခြားတဲ့အပိုင်း၈ပိုင်းနဲ့အပိုင်းနှစ်ပိုင်းပြတ်သွားမယ်ဒီနောက်ကဒီဒိဋ္ဌိနဲ့ရှိလူလည်းရှိတဲ့အမတ်ကလန်ဆိုတဲ့ရှေ့ဘုံနောက်ခေါ်တာပေါ့ old brain လို့ခေါ်တယ်အဲ့ဟာကတကယ်တရေရှိရေရှိတဲ့ခါကျမှ life and death အဲ့ဒီအနေထားရှိတဲ့ခါကျမှအသုံးပြုတယ်ဒိဋ္ဌိန်တယ်ဆိုရင်အဲ့ဒါမျိုးအသုံးပြုတာညာအဲ့တော့တကယ်လို့ကိုယ်က negative ဖြစ်တယ်ဟာမကောင်းနိုင်ပဲလေသွားပြီးတော့တွေးမယ်ဆိုရင်တွေးတဲ့လူတိုင်းတွေးတဲ့လူတိုင်းကိုကိုယ်ကကြောက်စရာလိုပဲမြင်ကိုယ်ကိုအန်ဒရယ်ပြုမှန်လူပဲလို့ကိုယ်အန်ဒရယ်ပြုမှန်လူလို့ပဲမြင်တယ်။ဘာဖြစ်လို့အဲ့လိုမြင်တော့ကိုယ်မကောင်းတာနဲ့သွားကြည့်လို့သူတို့ရဲ့ကောင်းတာတွေကောင်းွက်တွေကိုမကြည့်ဘူး။ You feel threatened စိတ်ထဲမှာအမြဲတမ်းချိန်ချောက်တာခံရတယ်။မကောင်းတာကိုသွားကြည့်တော့မကောင်းတာကိုသွားကြည့်မကောင်းတာမသွားကြည့်ရတဲ့အခါကျတော့လူတိုင်းလူတိုင်းကကိုယ်ရံပြမဲ့လူလိုပဲအဲ့လိုပဲစိတ်ထဲအထင်ပါတယ်ဆိုက်ကောလော်ဂျီမှာစိတ်ဓာတ်ပေးတာမှာအဲ့ဒါယောဂံလို့ခေါ်တယ်ယောဂဖြစ်တာဖိုဘီးယားဖြစ်ပါတယ်ဖိုဘီးယားဖြစ်ပါတယ်အဲ့လိုဖြစ်တဲ့ပုဂ္ဂိုလ်ကဒီဟိုနောက်ရဲ့ရှေ့မှာရှိတယ်ညာဘက်ကဟိုနောက်အဲ့ဒီဟိုနောက်အဟောင်းနဲ့ဒီရှေ့ဟောင်းနောက်ခွက်အဲ့မဲ့သူတို့ကခုကအရင်ဆက်တွေ့ပြီးချင်းချင်းအားပေးနေတယ်အားပေးနေတဲ့ခါကျတော့ဘာမှမဟုတ်တာလေးနဲ့ကြောက်စရာတို့မြင်တယ်ကြောက်စရာတို့မြင်တယ်အဲ့လိုလိုနေနဲ့ကိုတစီကိုပြန်ချောက်မေးကြည့်ရအောင်ဒီနေ့ညတရားနာပေးတဲ့ထဲမှာတစီမချောက်တဲ့လူလက်မြောက်တရားမှမမြောက်ဒီထဲမှာတစေတွေ့ဘူးတဲ့လူလက်မြောက်ပါတရားမှမမြောက်တွေ့လည်းမတွေ့ဘူးကြောက်လည်းကြောက်တယ်ဒါကိုတစေကိုဘာဖြစ်လို့ကြောက်နေရလဲအကြောက်တရားနဲ့နေတာလို့ဟုတ်တယ်မလားကိုအင်ကိုနေတာဘာလို့အကြောက်တရားနေလဲကိုသမင်းကိုစားတာဘာလို့အကြောက်တရားနဲ့စားတာလဲကိုပိုက်ဆံကိုရှာပြီးတော့သုံးတာဘာလို့အကြောက်တရားနဲ့နေတာကိုယ်မနေနိုင်တယ်အသက်ရှင်နိုင်တယ်စမှတ်ဖြစ်နိုင်တယ်ဆိုတဲ့အတိုင်းတတ္တရရှိခဲ့ဘုံမုံဆိုရင်မကြင်ရမှာအသက်53နှစ်မွေးနေ53နှစ်အသက်ရှင်နေနိုင်ခဲ့ဟုတ်တယ်မလားနိုင်ချမ်းမှာသာနေပြုခဲ့ပြည်ရင်းမှာသာနာပြုနိုင်ချမ်းမှာချောင်းနေဒီချမ်းဒီချမ်းဒီထောင်နေတရားစခန်းတွေလုပ်တယ်တဲ့သူမှစားပြန်အဲ့ဒါကောင်းတာလည်းအများကြီးလို့ကောင်းတာလည်းအများကြီးလို့တဲ့ဂျာတဲ့ကနေပြီးတော့ဒီအကြောက်တရားကိုအခြေခံပြီးတော့တွေးတဲ့အကျင့်ကရှိနေတယ်ဆိုရင်ကြောက်တာလည်းပဲသွားပြီးတော့တွေးမိတယ်အဲ့ဒီတွေးတာဘယ်သူကသွားတွေးတာတော့မသိစိတ်ကသွားတွေးတာဘယ်သူကတွေးတာတော့အင်္ဂလိပ်လို subconscious mind လို့ခေါ်တယ်မသိစိတ်အဝိဇ္ဇာဦးဆောင်နေစိတ်ကတွေ့အဲ့တော့ဂ จ้าได้ใส่เนี่ยส่วนไปสามเราไปชาทาชาทาหัวพิเคยไอ้หัวพิเคยที่หลุดพิเคยไอ้หลุดพิเคยส่วนอีฟส่วนอันยาจีอันยาอันยาชีเดไปใส่เอ็นจอยไม่รู้ไหมมาคันซานเนี่ยอัติทุกข์บวกทุกข์ไปใส่ชีรุ่นเลยไปเสียช้างามชีเนี่ยอะต้องอยู่ได้ค่ะဘောကဒုက္ခအတုံးပြတဲ့အခါမှာရတဲ့စိတ်ချမ်းသာမှုလည်းမရဘူးအလုကတော့အရန်ကြိုးစားလို့လုပ်တယ်လုပ်ပြီးတော့ရရှိလာတဲ့အိုက်ဆန်ရရှိလာတဲ့ဟိုအိမ်တုံးပြပြီးတော့စိတ်ချမ်းသာမှုရှိတယ်မရှိဘာဖြစ်လို့မရှိတာလို့ဆိုတော့ကိုယ့်ရဲ့အုံနောက်ကဒီနိုင်ဖြစ်ဖက်ပဲသွားပြီးတော့ဖြစ်နေအဲ့တော့တကယ်လို့အကောင်းဘက်ကိုတွေးတတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့ကိုနောက်ရဲ့ဘယ်ဘက်က prefrontal cortex ဆိုဘယ်ဘက်ကနောက်ပြီးတော့ hippocampus ဆိုတဲ့နေရာလေးအဲ့ဒီနေရာပြန်ပို့ပြီးတော့အားကောင်းတယ်အဲ့တော့ amygdala ဆိုတဲ့ဒီနောက်ကကိုနောက်ကသူကြောက်စိတ်ဝင်လာတယ်ဆိုရင်အဲ့ဒီနေရာတစ်ခုကသူ့စီကိုသတင်းပို့ပြီးတော့မကြောက်နဲ့မကြောက်နဲ့မကြောက်နဲ့ဆိုပြီးအားပေးတယ်ဒါကအခုခေတ် neurology ပုံနောက်ပိုင်းဆိုင်ရာသိမပညာကအရင်တိုးတက်တဲ့ခါကျတော့တရားထိုင်နေဆရာတို့ကို fMRI ဆိုတဲ့စက်ကြီးတွေနဲ့ပုံနောက်ကိုတပုံလိုက်တာမနစ်တိုင်းစက္ကန့်တိုင်းလိုက်တာကြောက်တဲ့အချိန်မှာဘယ်နောက်ရဲ့ဘယ်ဘက်ကလှုပ်လှုပ်တာမကြောက်တဲ့အချိန်မှာလူတွေပုံမှာမြေတားရှိရင်နောက်ရဲ့ဘယ်ဘက်ကလှုပ်လှုပ်တာသူများပုံမှာလူတယောက်ကကိုယ်ကိုနည်းနည်းလေးလာပြီးတော့ဆန့်ကျင်တာနဲ့ကိုယ်မကြမ်းတဲ့လားပြောဦးနဲ့အကျမ်းဖိတ်ခြင်းနဲ့စိတ်ဖြစ်တဲ့ပုံကဒီကောင်တော့ငါလှုပ်လိုက်ရရင်ဒီကောင်တော့ငါဥပမာကျူပင်ခုတ်ကျူမုတ်မချမ်းအဲ့ဒါကြောင့်စိတ်ချောင်းချင်းနေတယ်အဲ့တော့အဲ့ဒီကြောင်းစိတ်ဖြစ်နေဒီလောရံကိုကြည့်တဲ့ပုဂ္ဂိုလ်ကြောစိတ်တင်နေလောရံကိုကြည့်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကြီးသူတို့အုံနောက်အဲ့ဒီအချိန်မှာသူတို့အုံနောက်ကဘယ်လိုဖြစ်တယ်ဆိုတော့အဲ့ဒါအကုန်လုံးရှင်းပြီးတော့ကြည့်နိုင်တယ် brain wave ဆိုတဲ့အာဖာခေါ်တယ်အင်းလေအဲ့ဒါတွေသူပြောင်းလဲတာအကုန်လုံးကြည့်တယ်ဒါကြောင့်မြတ်စွာဘုရားကနှစ်ပေါင်း2600ခရီးကျောင်းစိတ်အခြေခံပြီးတော့သူများပုံမှန်အကျံဖက်တာမျိုးမလုပ်နဲ့လုပ်ရင်ကိုယ်ဘဝကိုလည်းပဲကိုဖျက်ဆီးတယ်ဓမ္မဝရပါဠိတော်ထဲမှာသူများအကျံဖက်ပြီးတော့သူများကိုအကျိန်ပေါင်း1900တောင်မှဒါတကယ်မနိုင်ဘူးအကျိန်ပေါင်း1000သွားတက်ရတယ်ဆိုတဲ့လူကအကြောင်းစိနေတော့တိုင်းကိုနဲ့မတူတဲ့လူအသက်ရှင်နေတာကိုသူကမကြည့်ရဘူးမကြည့်နိုင်ဘူးကြောက်စိတွေဖြစ်နေဒါအဲ့လူတွေကိုဖြိုးပြစ်မှဖြောက်ပြစ်မှအဲ့ဒီစိတ်မျိုးဖြစ်ပြီးတော့ violent ဟုတ်အကျံဖက်တဲ့စိတ်ဖြစ်အကျံဖက်တဲ့စိတ်အဲ့တော့အဲ့ဒီလူအကျံဖက်တဲ့စိတ်မဖြစ်အောင်လောကဓာတ်နဲ့တွေ့တဲ့အခါဒါမှမဟုတ်စိန်ခေါ်မှုတွေနဲ့တွေ့တဲ့အခါတခြားလူတွေကိုယ်လာစိန်ခေါ်ရခါမှာစိတ်တည်တည်ငြိမ်ငြိမ်နဲ့ပြန်ပြီးတော့ဒီပြဿနာကိုဖြေရှင်းနိုင်တဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဖြစ်အောင်ဆိုရင်ဒေါသဆိုတဲ့ emotion ကိုကန့်တွေ့တတ်မယ် anger management ရှိရအဲ့တော့အနုပါဝါတော့သူများမကောင်းတာမပြောနဲ့အနုပါကတော့သူများမနစ်ဆက်နဲ့မကောင်းမကျိုးနဲ့အဲ့ဒါနံပါတ်1မနစ်ဆက်နဲ့နံပါတ်1မကောင်းမကျိုးနဲ့ဆိုတာကဝစီကံအကုသို့မလုပ်နဲ့ဝစီကံ24ပါမလုပ်နဲ့ချောင်းအနုပါကတော့အကျမ်းမဖက်နဲ့ဆိုကာယကံ24မလုပ်နဲ့အကျဲချဲတာတော့ကာယကံ24ပါဝစီကံ24ပါအဲ့ဒါနောက်ပိုင်းမှာချက်အောင် ရှေးပိုင်းနဲ့နဲ့ဆရာတော်မြတ်စွာဘုရားမချဲ့ဘူးဒါတော့ပဲပြောတာနံပါတ်3ကပါတိမောက္ခေသံတမရောမိမိရဲ့မျက်စိနာနှာခေါင်းတိဒီ senses ကိုတော့မျက်စိနဲ့အပြင်အာယုံကိုယူတယ်နားနဲ့အပြင်အာယုံကိုယူတယ်အပြင်လောကအပြင်လောကအပြင်လောကကနားမျက်စိနဲ့တစ်ဆင့်ဆက်တွေ့တယ်နားနဲ့တစ်ဆင့်ဆက်တွေ့တယ်နှာခေါင်းနဲ့တစ်ဆင့်ဆက်တွေ့တယ်ရှားနဲ့တစ်ဆင့်ဆက်တွေ့တယ်ခန္ဓာကိုယ်အပြင်နဲ့ဆက်တွေ့တယ်အဲ့လိုဆက်တွေ့တဲ့နေရာဌာန၅ခုစိတ်ပိုင်း၆ခုအဲ့၆အဲ့ဒီ၆ခုကိုလည်းတံဝရောစောင့်ရှောက်ပါမျက်စိစောင့်ရှောက်နားကိုစောင့်ရှောက်ဒါဆိုရင်တလောက်ပဲပြောတာအဲ့ဒါကနံပါတ်၃နံပါတ်၄ဆိုမတ္တိညူတာဆိုဗတ္တသမေအစာတောက်ကိုလည်းပဲအတိုင်းတာတိပါတန်တာပြီပါ။ဈာမရဲ့အတွက်လည်းလိုအပ်တယ်။ကိုရှိတဲ့ဟာတခြားလူတွေသုံးဖို့အတွက်လည်းလိုအပ်တယ်။ညတော့။ကဘာအပေါ်မှာရှိတဲ့ကြီးအကန့်အသတ်ရှိ။သုံးချင်တဲ့စိတ်ကအကန့်အသတ်ရှိ။ဟုတ်တယ်။ဒါကြောင့်ညတော့ရမယ်။ပန္ထင်္စပြေနာတနာစိတ်ငြိမ်တဲ့နေရာမှာနေကြပါ။မြတ်စွာဘုရားဒါဝိနည်းထဲမှာပါနော်နေထဲမှာပါတချို့ပြောတာကဝိနည်းဆိုရင်ဟိုကမလုံရအောင်ဒီတရားမလုံရအောင်ဆိုပြီးတော့ဒီမလုံရတဲ့ဝါရိတ္တတိလအဲ့ဒါတွေပဲပြောတယ်ဆိုပြောတယ်အမှန်တော့လုံရမယ့်ဟာတွေလည်းပြောတယ်နောက်တချို့ကဝိနည်းကတိလအကြောင်းကိုပြောတယ်လို့ထင်တယ်အမှန်တိလအကြောင်းကိုပြောတာမဟုတ်ဒီဩဝါဒပါတိမောထဲကိုကြည့်တမာတိအကြောင်းလည်းပါတယ်ပညာကြောင်းလည်းပါတယ်သိက္ခာ၃ရပ်လုံးပါတယ်သိက္ခာဆိုတာ training ပြောတာနော်လက်ကျင့်အောင်ပြောတာခဏခဏကောင်းတာကိုပြန်လုပ်တာအဲ့ဒါသိက္ခာပေါ့မြန်မာစကားသုံးတဲ့အင်္ဂလိပ်သိက္ခာနဲ့တခြားစအဲ့တော့နံပါတ်၅ရောက်သွားပြီနောက်ဆုံးတစ်ခုကအဓိစိတ်ဒေသအာယောကိုစိတ်ကိုလည်းပဲတင်ငင်အောင်ဖြူစင်အောင်တရားအားထုတ်ပါဒီအချက်6ချက်ဟာတပုတ်နောက်ဆုံးတပုတ်တတိယတပုတ်ဒီအချက်6ချက်ကိုပြန်ပြီးတော့ချင်းချုပ်မယ်ဆိုရင်သူတို့ဘာဘုံမှာမကောင်းတာမပြောနဲ့မလုပ်နဲ့တခုလူတွေနဲ့ဆက်ဆံပြီးနေတာနောက်တစ်ခုကမိမိရဲ့မျက်စိနားနှာခေါင်းဒီ द्वार တွေကိုအင်ဒီတွေကိုစောင့်ရှောက်ပါအစာတောင်းအတိုင်းတာတိပါ moderation ရှိရစိတ်ငြိမ်တဲ့နေရာနေပါစိတ်ငြိမ်တဲ့နေရာနောက်ဆုံးကြတော့စိတ်ကိုဖြူစင်အောင်တရားချင်းဒါက method ဘုရားမှာလာကျင့်ရမယ် method ကျင့်ရမယ်နိလန်နိလန်ဒီ6ခုနဲ့ method ကအကုန်လုံးမျက်စောချခုံထုံမှုပြီအဲ့တော့ဩဝါဒပါတိမောက္ခဒီနှစ်20လုံးလုံးမျက်စောဘုရားဒီဥပုပ်နေနေဆိုရင်မျက်စောဘုရားကိုရော်တိုင်းဒီစာချောင်း၈ချောင်းဒါကိုရုပ်ပြတယ်ရဟန်းတော်တွေလည်းလာပထမဆုံးရွတ်တဲ့အချိန်ကတော့ရာဇဂျိုမြို့ဝေလုံညာစီချုပ်မြို့မြတ်စွာဘုရားအဲ့မှာဟောသုံးဝါဆိုတယ်ဒီနေ့မှာတပိုးတွေတပိုးတွေလာပြီးရောက်တယ်သမနေထိုးတယ်တပိုးတွေလာပြီးနေချိန်ဆုံမှုလည်းမရှိဘူး appointment လည်းမရှိဘူးအဲ့ဒါယဟန်တော်1250ဝေလုံးကြောင်ကိုရောက်လာတယ်။မြတ်စွာဘုရားရှိတဲ့နေရာကိုရောက်တယ်။အပါပေါင်း1250တိနှစ်ငါးသုံးရချီမထိုးနဲ့ရောက်လာတယ်။နံပါတ်1နံပါတ်2အဲ့ဒီ1250ယဟန်တော်တွေအားလုံးကယဟန္တာတွေ နံပါတ်3အကုန်လုံးအဲ့ဒီဘိက္ခုနဲ့ယဟန်ဖြစ်တဲ့ပုဂ္ဂိုလ်တွေအဲ့ကိုကြောက်လာတယ်သူတို့ကြောက်လာတဲ့အခါဆိုတော့မြတ်စွာဘုရားကယဟန်တာပြန်ပြီးတော့ဆုံးမှာနောက်ပိုင်းကျတော့ယဟန်တာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းဒါတွေဆုံးမှာအဲ့ဆုံးမှာတဲ့ဟာကိုဒီကောင်းစည်းနေတဲ့သိမနေတဲ့ပြန်အချင်းချုပ်ရင်နံပါတ်1ကအခြေခံမူဝါဒ principle အဲ့ဒါပြောပြတယ်ချမှတ်ပြတယ်နံပါတ်2ကအမြင့်ဆုံးတန်းတိုင် ideals အဲ့ဒါကိုရှင်းပြတယ်နံပါတ်3ကတော့အဲ့ဒီအမြင့်ဆုံးတန်းတိုင်စီကိုရောက်အောင်သွားပုံသွားနေ methods အဲ့ဒါကိုရှင်းပြတယ် principles ideals and methodsအခြေခံမူဝါဒအမြင့်ဆုံးပန်းတိုင်းအမြင့်ဆုံးပန်းတိုင်းကိုရအောင်သွားတယ်နီးအဲ့တုံးကအဲ့တုံးကိုဝါရပါရီမောလို့ခေါ်တယ်လွယ်လွယ်ကူကူနားလည်အောင်ဆိုရင်တော့သူများမကောင်းရောမပြောနဲ့အကြမ်းမဖက်နဲ့ဒီခံမှာအစာတော့ဆင်ခြင်မှာအနေထိုင်ဆင်ခြင်မှာတရားထိုင်ပါလိဒါကိုဩဝါဒပါရမီလို့ခေါ်တယ်အဲ့တော့ဒါကဝိနည်းပိဋကရဲ့အမြုတွေပဲဝိနည်းပိဋကရဲ့အခြေခံပဲဒီကနေပြီးတော့ဝိနည်းပိဋကဖြစ်လာတယ်အဲ့ဒီဝိနည်းပိဋကကိုပဲဒီမှာသံဃာတော်ရှင်တို့များများကဒီယုံနေတယ်မှာ23ချိန်မြောက်ဝိနည်းစာစာတော့ပြန်ခွဲထုတ်ကြတယ်တခြားမြုပ်နေတယ်မှာလည်းလုပ်ကြတယ်ဒါအရေးကြီးတဲ့အတိုင်းဝိနည်းတက္ကံပုဂ္ဂိုလ်ယုဆိုတာလည်းယုဆိုတာပေါ့ပြန်ဆိုတာလည်းပြန်ဆိုတာမယ်တက္ကာရီနေနဲ့ဒီဝိနည်းဆိုတာဘာပြောတာတော့သူရဲ့အနိတ္တာရကိုရကြည့်ဒီနေ့ဩဝါဒပါဠိမောင်နဲ့ဘုံကအဲ့ဒီအနိတ္တာရလေးကိုပြောပြတယ်ဒါကြောင့်ဝိနည်းဟာတန်ဃာတော်အတွက်ပဲဘုန်းကြီးတွေအတွက်ပဲဆိုပြီးတော့မထင်အခုပြောကြတာလူတွေအတွက်အများကြီးအသုံးဝင်ပါလေအလုံးမှသုံးနိုင်ရင်အလုံးမှညှဉ်းညွတ်မှုရှိတယ်ထုတ်တယ်မှုရှိတယ်ရက်ွက်ထဲမှာသုံးနိုင်ရင်အသုံးပြုနိုင် apply လုပ်နိုင်ရက်ွက်ထဲမှာညှဉ်းညွတ်မှုရှိတယ်ညှင်းညှင်းချမ်းမှုရှိတယ်အားလုံးချမ်းသာချမ်းသာကြပါစေ